မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်လ10ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာမန္တလေးနဲ့အနီးတဝိုက်မှာစစ်ကောင်စီကအခိုင်အမာခံစစ်ပြင်ဆင်နေတဲ့အကြောင်းနဲ့အတူရခိုင်ပြည်နယ်မြောက်ဦးမှာစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့ဘုံကျဲခဲ့တဲ့သတင်းတွေကိုထောက်လွှင့်ဖို့ပြင်ဆင်ထားပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့ကိုဩဂတ်လ10ရက်နေ့ဒီနေ့နေ့လယ်12နာရီခွဲလောက်မှာစကောင်စီတက်ကဂျက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးတအူးအပါဝင်အရက်သား6ဦးသေဆုံးခဲ့ပါတယ်။ခုနှစ်ဦးထပ်မနေလဲဒဏ်ရာရခဲ့ပါတယ်။မြောက်ဦးဟိုတယ်အနီး8000ဖျားဘက်ကိုသွားတဲ့ကားလမ်းမပေါ်မှာကြားရောက်ပောက်ကွဲခဲ့တာလို့မြောက်ဦးမြို့ကန်တွေကပြောပါတယ်။လက်တလောတိုက်ပွဲမရှိတာကြောင့်ဖျားဘူးတွေလာရောက်လဲပတ်သူတွေနဲ့စီကားနေတဲ့နေရာကိုဘုံကျဲခံခဲ့ရတာလို့မြို့ကန်တွေကပြောပါတယ်ရှင်။နိုင်ငံရေးနည်းနဲ့မပြေလည်နိုင်တာကြောင့်လက်နက်ကင်တော်လန်နေရပေမဲ့မှန်ကန်တဲ့တွေးဆောင်ဆွေးနွေးရေးလမ်းကြောင်းပေါ်လာရင်အဲ့ဒီလမ်းကြောင်းအတိုင်းဆွေးနွေးသွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာကဒီနေ့ပြောလိုက်ပါတယ်။ဩဂတ်လ10ရက်နေ့ဒီနေ့မှကြာရောက်တဲ့ကချင်အာဇာနည်နဲ့မိကုံမှဗိုလ်ချုပ်ကြီးအမ်ဘန်လာကပြောခဲ့တာပါ KIA ကတင်ထားပြီးဖြစ်တဲ့ဒေတာတွေမှာပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးနဲ့ဒေတာလုံခြုံရေးတွေအကောင့်ထည့်ဖို့နေတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီတက်ရဲ့လေချောင်းရံကိုသတိပြုဖို့လွမြောက်နယ်မြေတွေကဒေတာကန်တွေကိုဗိုလ်ချုပ်ကြီးအမ်ဘန်လာကတတိပေးခဲ့ပါတယ်ရှင်။မန္တလေးတိုင်းနထိုးစီမြို့ပေါ်ကစစ်ကောင်စီတက်စခန်းတွေကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကဩဂတ်လ10ရက်နေ့ဒီနေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်။နထိုးကြီးမျိုးကအထွေထွေအုပ်ချုပ်ရေးရုံးနဲ့မြို့မရဲစခန်းနေရာတွေမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီတပ်ကလည်းအဲ့ဒီနေရာတွေကိုလေချောင်းကနေဘုံကျဲနေတယ်လို့ဒေသခံတစ်ယောက်ကပြောပါတယ်။ထိခိုက်ဒေဆုံးတဲ့အခြေအနေကိုတော့မသိရသေးပါဘူး။နထိုးကြီးမျိုးနယ်နဲ့နယ်မြေချင်းဆက်နေတဲ့တောင်တာမျိုးနယ်ကဝဲလောင်ရွာအနီးမှာလည်းဒီနေ့မနက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးအဲ့ဒီရွာကိုစစ်ကောင်စီတပ်ကမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းတိပေါ်မြို့မှာဒီနေ့မနက်ပိုင်းကစပြီးတော့စစ်ကောင်စီတပ်နဲ့တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNN နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။တီပေါ်ထောင်ပွင့်သွားပြီဆိုတဲ့သတင်းတွေလည်းထွက်နေပေမဲ့ RFA ကအတိပြုနိုင်တာတော့မရှိသေးပါဘူး။တီပေါ်မြို့မှာဆက်သွယ်ရေးဖုန်းလိုင်းအများစုပြတ်တောက်နေလို့မြို့ရင်းကိုဆက်သွယ်ဖို့ခက်ခဲနေတာ10ရက်လောက်ရှိနေပါပြီ။တိုက်ပွဲသတင်းတွေကြောင့်တီပေါ်မြို့ရဲ့လူဦးရေ3ပုံ2ပုံလောက်ကမြို့ကိုဆွန့်ခွာပြီးတော့မန္တလေးတောင်ကြီးနဲ့ရန်ကုန်ကိုထွက်ပြေးနေကြပါတယ်ရှင်။ရခိုင်ပြည်နယ်မောင်နှံမြို့နယ်မှာတိုက်ပွဲတွေကြားပိတ်မိနေတဲ့ရိုဟင်ဂျာ800ဝန်းကျင်ကိုဘေးကင်းရာကိုကဲထုတ်ပေးခဲ့တယ်လို့အာရခတက်တော် AA ကဩဂတ်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဘုံမူးရွာကလူ300ခန့်နဲ့မောင်တော်မြို့အမှတ်8ရပ်ကွက်ကညင်တန်းရွာကလူ900လောက်ကိုဩဂတ်လ10ရက်နေ့မှာကဲထုတ်ခဲ့တာလို့ဆိုပါတယ်။တက်ကြီးရွယ်အိုအမျိုးသမီးနဲ့ကလေးတွေပါပြီးတော့စားနပ်ရိက္ခာပြတ်တောက်လို့အစာရေစာပြတ်နေကြတယ်လို့ AA ကပြောထားပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကအရှိမြောက်တိုင်းစစ်ဌာနချုပ်အတွင်းတေလူမျိုးပါဖြစ်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်73ဦးကိုကယ်ဆယ်ထားတယ်လို့ကိုကန့်တက်မတော် MNDAA ကပြောပါတယ်။ဩဂတ်လ10ရက်နေ့ကအရှိမြောက်တိုင်းစစ်ဌာနချုပ်ထဲကိုမဟာမိတ်တပ်တွေဝင်စစ်ချိန်မှာစစ်ကောင်စီတပ်ကစွန့်ပစ်ထားခဲ့လို့ဘန်ကာအောက်မှာပုံအောင်းနေတဲ့ဒဏ်ရာရတဲ့စစ်ကောင်စီတပ်သား73ဦးကိုတွေ့ခဲ့တာလို့ပြောပါတယ်။သူတို့ဟာရက်အတန်ကြာစာလောင်တာအေးမိတာနဲ့အနာပိုးဝင်တာတွေကြောင့်တေလူမျောပါဖြစ်နေပြီလို့ MNDAA ကပြောထားပါတယ်။နိုင်ငံတကာဥပဒေတွေအရဒဏ်ရာရသူတွေစစ်တုံးမန်းတွေနဲ့အရက်သားတွေကိုကာကွယ်ပေးဖို့နှစ်ဖက်စလုံးမှာတာဝန်ရှိပြီးသူတို့ကိုကုသပေးဖို့နောက်တန်းစေရုံကိုပို့ဆောင်ခဲ့တယ်လို့လည်း MNDAA ကထုတ်ပြန်ထားပါတယ်ရှင်။ဇူလိုင်လ1ရက်နေ့ကနေဩဂတ်လ9ရက်နေ့မနေ့ကအထိရပ်ပေါင်း40အတွင်းမှာ နိုင်ငံတော်မှစစ်ကောင်စီတက်ကြောင်တိတ်ဆုံးခဲ့သူ100နီးပါးရှိခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောပါရယ်အမျိုးသမီး28ဦးနဲ့အမျိုးသား82ဦးစုစုပေါင်း69ဦးစရင်ကိုအမီနဲ့တကွအတီးပြုတ်နိုင်တယ်လို့ AAPP ကထုတ်ပြန်ပါရယ်အဲ့ဒီထဲမှာ45ဦးကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်လို့သေဆုံးခဲ့ရတယ်လို့ပြောပါရယ်ဒီစင်းဟာ AAPP ကလက်လှမ်းမိတဲ့လောက်ကောက်ယူထားတဲ့အရေးအတွက်ဖြစ်ပြီးတော့ညီပြင်းမှာဒီချက်ပုံများနိုင်တယ်လို့ပြောထားပါရယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်အလဲပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာမျိုးဖြစ်တဲ့မန္တလေးမြို့မှာဒီလာဇန်ပိုင်းကစပြီးတော့စစ်ကောင်စီကခုခံစစ်အတွက်အခိုက်အမာပြင်ဆင်နေတယ်လို့မြို့ကန်တွေကပြောပါတယ်။အသေးစိတ်ကိုမက်စစ်မာဝင်းတင်ပြပါမယ်ရှင်
။လာရှိုမြို့ကအရှိမြောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တမရော MNDAA တင်ပိုက်လိုက်ပြီးတဲ့နောက်တော်လိုင်းတပ်ဖွဲ့တွေနဲ့အနီးဆုံးဖြစ်တဲ့ပြင်းလွင်မြို့ကမြို့ကန်တွေဟာမြို့ကိုစွန့်ခွာထွက်ပြေးနေကြတယ်လို့မန္တလေးမြို့နဲ့အနီးတစ်ဝိုက်မှာလည်းဒီအပိုင်းစစ်ကောင်စီတပ်ကခံစစ်အတွက်ပြင်ဆင်နေတယ်လို့ဒေသခံတွေကပြောပါတယ်။အလဲပိုင်းတိုင်းစစ်ဌာနချုပ်ရုံဆိုင်တဲ့မန္တလေးမြို့နန်းရွင်းမှာတော့နန်းမြို့ရိုးတွေပေါ်မှာတဲအိတ်တွေစီပြီးအကာအကွယ်တွေလုပ်ထားတယ်လို့မန္တလေးမြို့အဝင်ထွက်စစ်စေးဂိတ်တွေကိုလည်းအဆင့်ဆင့်တင်းကျပ်ထားတယ်လို့မန္တလေးမြို့ကတူကပြောပါရယ
်ဘဟုကျက်ကစားလို့နန်းရွင်းမှာနန်းရွင်းချင်းကြီးရတော့ဟုတ်ကဲ့တဲအိတ်တွေသူတို့ပြင်ဆင်ပြီးတိုင်ကုန်းလေးကြားမှာအဲ့မှာတဲအိတ်တွေလိုက်ညှက်ထားတာရှိတယ်ဒီအဲ့ဒါတော့သူတို့ဒီဒီကောနော်မြို့ဝင်မြို့တော်ကတော့တော်တော်ကျက်တယ်နောက်ညချောင်းရပြောမယ်ဆိုမင်းကုန်းပဲမတော်သေးပဲမှာဆိုရင်မပုံနေမပိုင်ဥပကန်းကူးလို့မရဘူးဥပကန်းအနံလည်းမပုံနေမပိုင်ဝင်လို့မရဆင်းငယ်ဆင်းငယ်ပေါ့
မန္တလေးတောင်နဲ့ဈေးကြော်တော်လိုနေရာတွေအပြင်မန္တလေးမြို့ရင်းကအထက်မြင့်နေရာတွေမှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတယ်လို့လည်းဆိုပါတယ်မန္တလေးမြို့တောင်ဘက်တဒဲဦးလေတဲ့စခန်းပတ်ပတ်လည်မှာတော့ဒီအပိုင်းအတွင်းစစ်ကောင်စီတပ်သားအင်အားယာနဲ့ချီတိုးချထားတယ်လို့လုံခြုံရေးအမည်မဖော်လို့တဲ့ဒေသခံတဦးကပြောပါတယ
်တဒဲဦးလေတဲ့ရဲ့ရှိပါကြလေသိရရှိပါကြအញ្ញာဏ်နီနာတော့မှာအဲ့မှာဖလင်းတောင်ကြီးွာရှိတယ်ဘုရားကြီးကုန်းကြီးလေဣတီကိုနောက်ပြီးတော့ကန်တော်ကြီးွာရှိအဲ့နီနာတော့မှာတော့အင်အားစကန်တစ်ခုတစ်ခုအင်အား30လောက်အင်အားဖြည့်ထားတယ်အရင်တော့တော့အင်အား5ယောက်6ယောက်လောက်ရှိတယ်အခုကတော့ခံစစ်ကအကြီးကြီးပြင်တာပတ်ပတ်လေမှာသူအင်အား100ဝန်းကျင်လောက်ကိုသူအင်အားထပ်ဖြည့်တာသတို့ကြီးကိုကာဖို့တော့
လက်ရှိမန္တလေးမြို့နယ်14မိုင်အကွာမှာရှိတဲ့ပသိမ်ကြီးမြို့နယ်ကရွာတွေနဲ့မိုင်20ဝန်းကျင်အကွာမှာရှိတဲ့မရေယာမြို့နယ်တွေကရွာတွေမှာတော့တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်။တချိန်တည်းမှာပဲမန္တလေးမြို့နယ်မိုင်40ကျော်ဝေးတဲ့ပြင်းလွင်မြို့ကိုတော်လိုင်းပူပေါင်းတပ်တွေဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဝန်ထမ်းမိသားစုတွေနဲ့မြို့ကန်တချို့မြို့ကိုစွန့်ခွာနေကြပါရယ်။ဩဂတ်လ9ရက်နေ့ကနေစပြီးဒီကနေ့အထိရွှေ့ပြောင်းတာတွေရှိနေသေးပဲလို့မြို့ကန်တွေကပြောပါရယ်။ပြင်းလွင်မြို့ကိုစစ်ကောင်စီတပ်ကလုံခြုံရေးတင်းကျပ်ထားပြီးရက်ွက်အုပ်ချုပ်ရေးအဖွဲ့တွေကတော့မြို့ကိုမစွန့်ခွာဖို့နဲ့မစိုးရိမ်ကြဖို့အတန်ချက်ဆက်တွေနဲ့လိုက်လံအသိပေးနေတယ်လို့လည်းပြင်းလွင်မြို့ကန်တဦးကပြောပါရယ်စစ်ကောင်စီကတော့ဩဂတ်လ9ရက်နေ့ကလေးကပြင်းလွင်ကနေနောင်ချိုမြို့ဘက်ခီးသွားလာတာနဲ့ကုံစီတဲဆောင်တာတွေကိုဝက်ဝင်ရွာစစ်စေးရေးဂိတ်ကနေကန့်သက်ထားပါရယ်အခုလက်ရှိမန္တလေးတိုင်းထဲကမိုးကုတ်နဲ့စင်ကူးမြို့တွေကိုတော်လိုင်းပူပေါင်းတပ်တွေသိမ်းပိုက်ထားတယ်လို့တပိတ်ချင်းမရေယာနဲ့နထိုးကြီးမြို့နယ်တွေမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါရယ်ရှင
်အခုဆက်လက်ပြီးတော့ရှေးတန်းစစ်မြေပြင်က PDF လူငယ်တွေရဲ့ဘဝတွေကိုပုံဖော်ရေးဆွဲထားတဲ့ဗဂျီစီယာနီနီလိုင်းခအကြောင်းကို RFA သတင်းတောက်မဆမ်းမော့အောင်တင်ပြပါမယ်ရှင
်စစ်နှစ်ငင်းချမ်းရေးပုံစံမျိုးပေါ့နော်ဒီကဟိုဂျိုးငက်ရှိမယ်နောက်လက်နက်ရှိမယ်တန်လင်ကက်ရှိမယ်ပေါ့နော်နောက်ဗဟီဒီနေနဲ့ဆန်လေးမယ်ဘာဖြစ်လဲဆိုတော့အဲဂျိုးငက်ကပဲဒီတန်လင်ကက်ကိုချီးလာလားဒီဟိုပေါ့ PDF ပလေးစီယာပဲတန်လင်ကက်ကိုပြန်ချီသွားမှာလားပေါ့နော်ဆိုတော့ဒါတော့ဗဟီဒီဆန်လေး
ပကြီးစရာနေနီလိုင်းကဟာတောတောင်ထဲလက်နက်ကင်တော်လန်နေကြတဲ့ PDF လူငယ်တွေနဲ့တူ6လကြာနေခဲ့ပြီးတော့ဒီလူငယ်တွေကြုံတွေ့ခံစားနေရတာတွေကိုပကြီးနုပညာနဲ့ပုံဖော်ခဲ့တာပါအဲ့ဒီနောက်ထိုင်းနယ်ဆက်မဲဆောက်မြို့ကိုတက်လာပြီးရန်ပုံငွေရဖို့အတွက်သူကိုယ်တိုင်ရေးဆွဲထားတဲ့ပကြီးက18ကရုံတင်ပြသခဲ့ပါတယ
်ဒီကားဆိုရင်ဒါဟိုပါဘောအညာဒေသမှာတံပိုက်လုံးနောက်ရှိရဲ့လက်နက်ဟိုလက်နက်ပေါ့နော်တနက်တောင်လို့တနက်လို့တောင်ခေါ်လို့မလွယ်တဲ့ဟိုပါဘလက်နက်နဲ့သူတို့ပြန်တော်လန်နေကြတဲ့ပုံစံမျိုးပ
ြပကြီးစရာနေနီလိုင်းကဟာလဲစစ်တပ်အာဏာမသိခင်တုန်းကရန်ကုန်မြို့ပေါ်မှာအခြေတကျဖြစ်နေတဲ့လူငယ်တစ်ယောက်ပါရင်ကျက်မှုတက္ကသိုလ်ကနေပကြီးပညာအထူးပြုနဲ့ဘွဲရခဲ့သူဖြစ်ပြီး မှတ်တမ်းရုပ်ရှင်ဒါရိုက်တာပကြီးရေးတာစတဲ့အမှုပညာလုပ်ငန်းတွေနဲ့အသက်မွေးနေသူဖြစ်ပါတယ
်တမန်လှုပ်လှုပ်နေရတဲ့ဒီတမန်ပုံစံမျိုးနဲ့နေနေရတဲ့ဟာအဆင်မပြေလာတော့ပေါ့စိတ်ပန်းဆိုင်ရာအဆင်မပြေဖြစ်လာတဲ့အချိန်ရတော့ကျွန်တော်အောင်ငါလဲဒီတော်လန်ကြီးထဲမှာတခုခုတရတားတော့ပါဝင်မှဖြစ်မယ်ဆိုပြီးစိတ်ပန်းဖြတ်ပြီးတော့ဟိုဒီဟိုပါပေါ့တမဟာ6ကိုရောက်တော့ပါတယ်ဟုတ်
အဲ့ဒီလိုနဲ့ KNU တက်မဟာနေမြေတဲရောက်လာပြီးတခြားလူငယ်တွေလိုလက်နက်မကင်နိုင်ပေမဲ့သူတက်တဲ့ပကြီးပညာနဲ့တစ်ဖက်တစ်လမ်းကအထောက်အကူပြုနိုင်ဖို့စူးစမ်းနေတာပါပြီးခဲ့တဲ့ရက်ပိုင်းကမှ3ရက်ကြာလုပ်ခဲ့တဲ့မဲဆောက်ကပကြီးပွဲမှာထိုင်းဘတ်ငွေ 9,000 ကနေ 8,000 ကျားသတ်မှတ်ပြီးသူ့ရဲ့ပကြီးကားတွေကိုရောင်းချခဲ့ပါတယ
်ကိုယ့်ဘက်သူပဲရောင်းလိုက်မယ်ရောင်းပြီးတော့ကြားတဲ့အကျိုးမြတ်ကိုဒီဒီရဲဘော်တွေပေါ့နော်ကိုယ့်အသည့်ရဲဘော်တွေကိုစီကိုပဲအမှဟိုcertificate မပေးနိုင်တဲ့ရဲဘော်တွေလိုပါလေဆိုကိုအချင်းချင်းပဲမျှတုံးမယ်ဆိုပြီးတော့ဒီတိုင်းပဲဟိုကိုဖတ်သူစီစဉ်ပြီးတော့ဈေးကိုလည်းတင့်တင့်နဲ့ဈေးနှုန်းလောက်ပဲထားပြီးတော့ဟိုအမြန်ရောင်းလိုက်တာပေါ့
။ဝါရဲ့စိတ်များလို့နာမည်ပေးထားတဲ့ပကြီးစရာနေနီလှိုင်းခရဲ့တကူတော့ပကြီးပြပွဲမှာပကြီးက15ကတိရောင်းချခဲ့ရပါတယ်။လက်နက်ကင်အသက်ပေးသွားကြတဲ့လူငယ်လေးတွေအတွက်သူရေးထားတဲ့ပကြီးကားတွေကမှတ်တမ်းတင်ကြံရည်နေစီမယ်လို့နေနီလှိုင်းခကပြောပါတယ်ရှင်။
တော်လန်ရေးလုတ်တဲ့ကလေးတွေอ่ะဆိုရင်အိမ်မာလာပန်းတွေအများအမ်းအတို့မြုပ်လုတ်စားပါဘောနော်အဲ့တော့သူတို့အများအမ်းဒီကြောကြောမှာထိုးထားတွေ့ရတယ်လို့ဒီပန်းတွေကိုသူတို့ဟိုရေးကြုံတဲ့အချိန်မှာလည်းလို့မပြီးနဲ့တိုးစားတော့ပါလို့သူတို့စားကြတာဘောဆိုအဲ့ရကိုပွဲတာဟုတ
်အခုနောက်ဆုံးအနေနဲ့စကိုင်းတိုင်းက CDN အထက်တန်းပြဆရာတယောက်ပေးပို့တဲ့စာအပါဝင်အနေနဲ့အရရက်က RFA ထံပေးပို့လာတဲ့ပေးစာတွေကိုမတ်ချူလိုင်းမျိုးဆက်တင်ပြပါမယ်ရှင်
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာစကိုင်းတိုင်းကပေးစာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကတော့ရင်းမပင်မြို့နယ်တဲက CDM အထက်တန်းပြဆရာတယောက်ပါ RFA ရေတရားရီမကျက်နိုင်တဲ့နိုင်ငံမှာနေရတာဆိုတော့စိတ်သောကတွေအတော်များပါတယ်ပညာရေးဝန်ထမ်း CDM တွေဆိုရင်ဘဝပြည့်နေကြရတာပါနောက်ပြီးတော့ကျွန်တော်တို့ CDM တွေကို NUG ကနေထောက်ပံ့ကြေးမပေးတော့တာတာဝန်ယူထားတဲ့ဗုဒ္ဓအဖွဲ့တွေအသိဆုံးဖြစ်မှာပါကျွန်တော်တို့အခုချိန်အထိထောက်ပံ့ကြေးဆိုပြီးတော့ငွေကျပ်5000တစ်ခါပဲရပူပါတယ်။ဒါတောင်အားလုံးရကြတာမဟုတ်ပါဘူး။ CDM ဖြစ်နေတာကြောင့်တခြားတနေရာကိုသွားပြီးတော့အလုပ်လုပ်ဖို့ကလည်းမလွယ်ပါဘူး။အချိန်ကြာလာတာနဲ့အမျှပြည်သူတွေရဲ့ဘဝရက်တည်ဖို့ပိုပြီးခက်ခဲလာတာကြောင့်ဆရာနာရှင်တော်လန်ရေးအမြန်ဆုံးအောင်မြင်အောင်လုပ်ပေးကြပါလို့တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ Candy ကပေးစာကိုတင်ပြချင်ပါတယ်။ကျွန်တော်ကတော့စကိုင်းတိုင်းအထက်ပိုင်းကန်ဒီမြို့နယ်နန်စီပွန်ကြောက်စိမ့်မော်ကပါကျွန်တော်တို့ဒေသကကြောက်စိမ့်လုပ်ခွက်တွေမှာကုမ္ပဏီကလုပ်ငန်းလဲမလုပ်တော့ဘဲနဲ့ပြည်သူတွေကြောက်ရှာလို့မရဘူးဖြစ်နေပါတယ်စွန့်ပစ်မြေစာတွေကိုလည်းသူတို့ခြံဝင်းထဲမှာပဲတူလောင်ထားပြီးတော့ရှာခွင့်မပေးပါဘူးတိုင်းရင်းသားလက်နက်ကင်တွေဘက်ကလည်းအခွန်တွေကိုတောင်းထားပြီးတော့ကျွန်တော်တို့အတွက်လုပ်ငန်းအဆင်ပြေအောင်မလုပ်ပေးကြပါဘူးအခုလက်ရှိအပြင်မှာပြည်သူတွေရှာစားရမယ့်နေရာမရှိသလောက်ဖြစ်နေတာမို့အရန်ကိုခက်ခဲနေကြပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတခါတင်ပြချင်တာကတော့မကွေးတိုင်းကပေးစာပါမကွေးတိုင်းမကြီးကံအုပ်စုငကူးရွာမှာခြေရွာအုပ်ချုပ်ရေးမှုနဲ့ယာယီမှုကဒီစစ်တပ်ရဲတွေနဲ့ပေါင်းပြီးတော့စစ်သားတစ်တွေကိုထောက်ပံ့ဖို့ဆိုပြီးတအိမ်ကိုငွေကျပ်1000ကောက်ပါတယ် RFA ရေကျွန်တော်တို့ရွာမှာအင်ဂျီ900ရှိတော့30ရပါတယ်အဲ့လိုကောက်တာ2လရှိပါပြီစစ်သားတွေကိုမေးကြည့်တော့နှစ်လပေါင်းမှ၄သိန်းပဲရတယ်လို့ပြောပါတယ်။အုတ်ချိုရီမှုနဲ့ယာအိမ်မှုကမေမေရရအလုံးမလုပ်ကြပဲပြည်သူတွေစီကနေနီးမျိုးစုံနဲ့ကောက်ခံပြီးတော့တောက်စားပျော်ပါနေကြတာပါတဲ့။နောက်ပြီးတော့ရက်ရွာထဲမှာလင်မယားချင်းစကားများရန်ဖြစ်ရင်တောင်စစ်တပ်နဲ့ချင်းချောက်ရဲနဲ့ချင်းချောက်ပြီးတော့ငွေတောင်းတာတွေလည်းရှိနေပါတယ်။ဒီအကြောင်းတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။